ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်အရှိန်မလျော့သေးတာကြောင့်နိုင်ငံသားကပြန်လာသူတွေကိုနှစ်ပတ်ကြာတီးကြာခွဲနေစေတဲ့မြန်မာအစိုးရကလွှတ်ဆောင်နေတဲ့အစီအစဉ်ဟာစိတ်ကျဉ်နှံ့စရာကောင်းပေမဲ့လိုအပ်ချက်တချို့ရှိနေသေးတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကမှအမေရိကန်ပြည်ထောင်စုကနေရန်ကုန်လေစစ်ကိုပြန်ရောက်သွားသူတချို့က VOA ကိုပြောပါတယ်။မတ်လကောမှာနယူးယောက်နဲ့နယူးဂျာစီပြည်နယ်တွေကနေရန်ကုန်ကိုပြန်သွားပြီးအခုအခါအစိုးရကစီစဉ်ပေးထားတဲ့ပိုင်တက်ကတူဝင်းအတွင်းကကွာရန်တီးစင်တာမှာနှစ်ပတ်ကြာနေနေရသူနှစ်ဦးရဲ့အတွေ့အကြုံနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုပြောပြချင်ပါတယ်။ဗီဂန်ပြည်ထောင်စုကထုတ်ပြန်ကဏ္ဍဤလင်းပေါ်မှာတက်ခင်ကျန်းမာရေးထောက်ခံစာပြဖို့လိုတယ်လို့ဒီအောင်မျိုးကနေရန်ကုန်မြို့ကိုလင်းရင်စီးပြန်လာတဲ့ကိုအောင်ထက်ကပြောပါတယ်။ဒီစေးရောက်မှာတာဝန်ရှိသူတွေနဲ့ကျန်းမာရေးဆိုင်ရာဝန်ထမ်းတွေလာရောက်ကြိုဆိုစစ်ဆေးပြီးနှစ်ပတ်ကြာနေရမယ်။ပိုင်တက်ကတူဝင်းအတွင်းကကွာရန်တီးစင်တာကိုခေါ်သွားကြောင်းသူကရှင်းပြပါတယ်။
ကျွန်တော်တို့လေစိတ်ကိုသိမိဆိုတာနဲ့တို့ကနံပါတ်1ကကိုကူချိန်တိုင်းပြီးတဲ့ခါကျတော့ဒီကျွန်တော်တို့လင်းပေါ်မှာပါတဲ့လူတွေအကုန်လုံးကိုတို့ကအဲ့အခန်းလေးတစ်ခန်းတည်းထည့်ပြီးတော့ကျွန်တော်တို့ရဲ့ဒီလင်းပေါ်မှာဖြစ်ထားတဲ့ data server တွေကိုကောက်တယ်ပြီးတော့ကျွန်တော်တို့ရဲ့ password တွေအကုန်လုံးတင်းတယ်တင်းပြီးတော့မှတို့ကတုံးထုပြီးရခင်ဗျာပြီးတော့တို့ကျမ်းမာရေးဌာနကနေပြီးတော့ဇာပြီးတော့ရှင်းပြတယ်ခင်ဗျာဒီကျွန်တော်တို့ရဲ့အကုန်လုံးတော့ကိုစောင့်ကြည့်ရနေတော့ဒီ14ရက်နေရမယ်နေတဲ့ခါကျတော့အစိုးရအစီအစဉ်ပေးထားတဲ့နေရာတွေမှာလည်းနေလို့ရတယ်ဒါမှမဟုတ်ဟိုတယ်မှာလည်းနေလို့ရတယ်ဆိုပြီးတော့သူတို့က option ပေးရခင်ဗျာပြီးတော့ဒီအခုသူတို့ပြောတဲ့အစိုးရသတ်မှတ်ထားတဲ့နေရာတွေကျွန်တော်တို့နေရဲ့အင်္ဂလိပ်နည်းရဲ့အတွက်ကြောင့်ကျွန်တော်ကတော့ဒီနေရာကိုရွေးလိုက်တာပေါ့တချို့ကတော့ဟိုတယ်မှာသွားနေရခင်ဗျာဟိုတယ်ဆိုတာလည်းဒီသူတို့အဲ့အစိုးရနဲ့ချိတ်ထားတဲ့ဟိုတယ်တွေပေါ့သူတို့သတ်မှတ်ထားတဲ့ဟိုတယ်ကတော့ပေးရတယ်ခင်ဗျာ
အဲ့ဒီ line quarantine center မှာနေနေရသူနောက်တူကမပူးလေးပါအစိုးရကစီစဉ်ပေးထားတဲ့တိုက်ခန်းမှာသောဆောင်တွေကအစာပြည့်ပြည့်စုံဖြည့်ဆည်းပေးရတယ်လို့သူကဆိုပါတယ
်။အာကွာရန်တင်းထားဖို့လိုအပ်တယ်ဆိုတဲ့အကြောင်းသူတို့အရင်ဆုံးရှင်းပြတယ်။ပြီးရင်သူတို့ကဘာတာဝန်တွေယူထားတယ်။အာညီမတို့ကဘာစီးကဲတွေကြံလိုက်နာပေးရမယ်ပေါ့။သူတို့အဲ့လိုမျိုးရှင်းပြတယ်။ရှင်းပြပြီးတော့သူတို့အာကိုနေမဲ့အခန်းတွေပေါ့နော်။စီစဉ်ပေးတယ်။ပြီးရင်ကိုနဲ့တွဲမဲ့လူအာနှစ်ယောက်နှစ်ယောက်တွဲစီပဲပေးစင်တယ်။တောက်လျှောက်ကမှဟို service တွေကတော့အဲ့လိုမျိုးအပြည့်ပဲပြီးတော့မေးတာကဘယ်သူပေါ့နော်ဖုန်းစင်ကက်လို့မလို့မေးတယ်ဖုန်းစင်ကက်လို့ရဲ့လူတွေကိုပေးတယ်ပြီးတော့ညီမတို့အခန်းထဲကိုရောက်တဲ့အချိန်မှာကျတော့အခန်းထဲမှာတယောက်ချင်းစီတိုင်းအတွက်ကိုလိုအပ်တဲ့ပစ္စည်းတွေအကုန်လုံးချထားပေးရအာဂဒင်းမို့ရဆောင်းခြံောင်းခေါင်းအုံးခေါင်းစွပ်အရခင်းဒီပန်ကာအာပြီးရင်ဟိုရေချိုးခန်းသုံးပစ္စည်းပေါ့အကုန်လုံးအဝိရှော်ရဲ့စက်ပြားကြီးကအစတယောက်တစ်ခုစီပဲပြီးတဲ့အကုန်လုံးပေးထားပါ
နိုင်ငံသားကနေပြန်ဝင်လာသူတွေအတွက်ရန်ကုန်မြို့မှာကွာရန်တီးစင်တာ23ခုလောက်ရှိတယ်ဆိုပေမဲ့ကျန်တဲ့နေရာတွေမှာနေရာခြားကားပေးသူတွေနဲ့ပြည့်နေတယ်လို့ပြောပါတယ်ကွာရန်တီးစင်တာမှာစေနာဝန်ထမ်းလိုအားပေးနေသူတွေအတွက်အသုံးဆောင်တချို့လိုအပ်နေတာကိုသတိထားမိတယ်လို့ကိုအောင်ထက်ကပြောပါတယ
်သူတို့ရဲ့အဆက်ခဲကြတော့သူတို့တွေကအရန်ပြင်းပန်းနေခင်ဗျာပြီးတော့သူတို့မှာကဒီလက်အိတ်တွေအဲ့နှာခေါင်းစည်းတွေလည်းမလုံလောက်ဘူးလို့ကြားရတယ်ခင်ဗျာ
မြန်မာနိုင်ငံကိုဝင်လာတဲ့နိုင်ငံသားကပြန်လာသူတွေစီမှာCOVID-19 ရောဂါပိုးစားတွေ့လာရတယ်ဆိုပြီးပြည်သူလူထုကြားဆွေးမှုတွေကိုလူမှုကွန်ရက်တွေမှာရေးသားပြောဆိုနေကြတာပါအခုလိုပြည်တော်ပြန်လာရတဲ့နယ်ပတ်သက်ပြီးကိုအောင်ထက်နဲ့မပူလေးတို့ကသူတို့အမြင်တွေကိုပြောပြပါတယ
်ကျွန်တော်တို့ကဗိုင်းရပ်စ်ပါလာတာလည်းမဟုတ်တဲ့အတွက်ကြောင့်ကျွန်တော်ပြန်လာခဲ့တယ်ပြီးတော့ဒီလိုရောက်တဲ့အခါမှာလည်းကျွန်တော်ကဗိုင်းရပ်စ်တည်တာလည်းမဟုတ်ဘူးကျွန်တော်ဒီလိုမျိုး14ရက်ဝင်ရတယ်ဆိုတာလည်းဗိုင်းရပ်ရှိလို့မဟုတ်ဘူးဒီလိုမျိုး14ရက်နေလိုက်ရတဲ့အတွက်ကြောင့်ကိုကိုကလည်းတန်တရာကင်းတယ်ကိုယ်တော်ဝင်ကျင်လည်းတဏှာကင်းတယ်လို့ခင်ထားပါလေ
။ဒါနဲ့ယောဂဘူကဒီပန်းနေပြီးတော့ပဲတည်လာရဆိုတာတော့မှန်တယ်။ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ကတော့ဒီပန်းနေတည်လာတာပေါ့နော်။ဒါပေမဲ့အာသူတို့စိတ်ထဲမှာအစွဲသွားတာကအာဒီပန်းကဝင်လာတဲ့လူတွေစီကနေပြီးတော့ဒီယောဂဘူကပါလာရတဲ့ကြောင့်မလို့ဒီလိုလူတွေကိုသူတို့စောင့်ကြည့်ရမယ်။ဒီလိုလူတွေကိုအလိုပြောက်ပေါ့နော်။မုန်းဒီရဲ့စိတ်မျိုးဖြစ်သွားတယ်။အဲ့ဒါကိုအာမှန်ကန်တဲ့ညီလံပြန်ပြီးတော့အသိပညာပေးတာမျိုးမလုပ်နိုင်ဘူးပေါ့နော်။
line quarantine center မှာနှစ်ပတ်ကြာနေနေရသူတွေကိုစစ်တပ်ပန်းဆိုင်ရာအရာအားပေးဖို့ညဘက်ဒီမှာစစ်တပ်ကသူចောင်းသားတွေနဲ့ဖြိုးပြေဆုံး jewel လို့အဆိုတော်တွေကဓာတ်ရောက်ချော်ပြကြတယ်လို့ဆိုပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ